ပျောက်ဆုံးနေတဲ့ခခဘိုရာစီတောင်တက်သမားနှစ်ယောက်ကိုရှာဖွေဖို့အတွက်တရုတ်နိုင်ငံကရပ်သားကယ်ဆယ်ရေးအဖွဲ့ Blue Sky အဖွဲ့ဝင်တွေမြန်မာနိုင်ငံတဲကိုပြန်လည်ရောက်ရှိလာပြီးတရုတ်နယ်စပ်နဲ့မြန်မာပြည်ရင်းကနေပူးပေါင်းရှာဖွေဖို့ဆောင်ရွက်နေပါတယ်။တစ်ချိန်တည်းမှာပဲစနေနေ့ကပျောက်ဆုံးသွားတဲ့ကယ်ဆယ်ရေးရဟတ်ရင်ကိုလည်းဒေသခံအုပ်ချုပ်ရေးအဖွဲ့တွေရှာဖွေနေကြပါတယ်။ပျောက်ဆုံးနေတဲ့ခခဘိုရာစီတောင်တက်သမားတွေရှာဖွေရေးနဲ့သူတို့ကိုရှာဖွေကယ်ဆယ်ဖို့ဆောင်ရွက်စင်မှာပျောက်ဆုံးသွားတဲ့ရဟတ်ရင်ကိုရှာဖွေနေတဲ့နောက်ဆုံးရအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တလာနီးပါးကြာအဆက်အသွယ်ပြတ်ပျောက်ဆုံးနေတဲ့ခခဘိုရာစီတောင်တက်သမားနှစ်ဦးကိုရှာဖွေဖို့အတွက်ပြုံးနိုင်ငံ Sky Blue ကယ်ဆယ်ရေးအဖွဲ့ဝင်30ကျော်ဟာမြန်မာကယ်ဆယ်ရေးအဖွဲ့တွေနဲ့ပူးပေါင်းရှာဖွေဖို့ပြင်ဆင်နေပြီဖြစ်ပါတယ်။လက်ရှိတွေးမြင့်ဆောင်ရွက်လာတဲ့လုပ်ငန်းအခြေအနေကို True Foundation ရဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းသတင်းပြန်ကြားရေးတာဝန်ခံကိုဖြိုးကိုကိုတက်ကအခုလိုပြောပါတယ်
။ဒီကတော့ဒီကိုတရုတ်မြန်မာနယ်စပ်မှာက15ဦးတည်လက်ရှိနယ်စပ်မှတ်တမ်းကနေကြော်ပြောမှာတရုတ်တည်ဟိုပါပေါ့ Base Camp မှာပူးပေါင်းပါဖို့ဆိုရင်လာရောက်နေပါတယ်။သူတို့အဖွဲ့နဲ့ထပ်မံပူးပေါင်းဖို့အတွက်ရန်ကွာလက်သက်လူခိုက်ကြတဲ့အဖွဲ့ထပ်မံရောက်ရှိပြီးဒီနေ့လည်းထပ်မံရောက်ရှိမဲ့အဖွဲ့တွေရှိပါတယ်။ဟုတ်သူတို့ကလည်းထပ်မံပြီးပူးပေါင်းမှာပါပါ။အဲ့ Base Camp လူခိုက်ကြတဲ့အဖွဲ့နဲ့ဟုတ်နေ့ရက်နေ့ရောက်ပါဒီနေ့ဆက်ခွတရောက်ထက်ရောက်ပါပဲဟုတ်ကဲ့ပါဒီက19ရောက်ဟိုဘက်တရုတ်မြန်မာနယ်စပ်ကနေဝင်ဝင်ရလာပါကြတော့15ရောက်ပါအားလုံး34ရောက်ပါ
တရုတ်နိုင်ငံ Sky Blue ကယ်ဆယ်ရေးအဖွဲ့ဝင်တွေဟာ True Foundation ကယ်ဆယ်ရေးအဖွဲ့တွေနဲ့ပူးပေါင်းပြီးမြေပြင်ကယ်ဆယ်ရေးလုပ်ငန်းတွေကိုအတူတကွဆောင်ရွက်မှာဖြစ်တယ်လို့လည်းပြောပါတယ်လောလောဆယ်မှာတော့1996ခုနှစ်ကခါကာဘိုရာစီတောင်ကိုအော်အော်မြင်းမြင်းတက်ရောက်ခဲ့တဲ့ဦးနှမဂျွန်စင်နဲ့ကယ်ဆယ်ရေးအဖွဲ့ဝင်တွေဟာမြေပြင်အခြေစိုက်စခန်းကနေကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေပါတယ်။မနေ့ကအထီးတော့ပျောက်ဆုံးတောင်တက်သမားတွေရဲ့အပြာရောင်ဂျိုဘိုအိတ်တလုံးကိုရှာဖွေတွေ့ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီလိုဂျိုဘိုအိတ်တွေ့ရှိတဲ့စနေနေ့မှာပဲအခြေစိုက်စခန်းနဲ့အနီးဆုံးဖြစ်တဲ့တဟွန်တန်းရွာကိုရိခပစ္စည်းတွားရောက်ပို့ဆောင်တဲ့ရဟတ်ရင်ဟာပူတာအိုမြို့ကနေထွက်ခွာပြီးမိနစ်20အကြာမှာအဆက်အသွယ်ပြတ်ပျောက်ဆုံးနေပါတယ်။ဒီရဟတ်ရင်ကိုရှာဖွေနေတာနှစ်ရက်ရှိပေမဲ့လက်ရှိအချိန်ထိသတင်းမထူးသေးကြောင်းကိုဖြိုးကိုကိုတက်ကပြောပါတယ
်။လက်ရှိကကျွန်တော်တို့သတင်းထူးခြားမှုတော်တော်များများဒီမရသေးပါခင်ဗျာ။ရခဲ့မယ်ဆိုတော့ဒီအချင်းထုတ်ပြန်မှာပါပါ
။ပျောက်ဆုံးနေတဲ့ရဟတ်ရင်ဟာထိုင်းနိုင်ငံ Advanced Aviation ကငှားရမ်းထားတဲ့ B4 အမျိုးအစားရဟတ်ရင်ဖြစ်ပြီးရဟတ်ရင်နဲ့အတူထိုင်းလေယာဉ်မှူး2 Foundation ကမြန်မာလေယာဉ်မှူးနဲ့တောင်တက်ကျွမ်းကျင်သူတဦးလိုက်ပါသွားခဲ့ပါတယ်။လောလောဆယ်မှာတော့ True Foundation ကရဟတ်ရင်နှစ်စင်းတက်မရော်လေးကရဟတ်ရင်တစ်စင်းကပျောက်ဆုံးနေတဲ့ရဟတ်ရင်ကိုရှာဖွေနေပါတယ်။တစ်ချိန်တည်းမှာပဲနောင်မွန်းမြို့နယ်ကြီးရွာအုပ်ချုပ်ရေးအဖွဲ့ရဲတပ်ဖွဲ့နဲ့ဒေသခံတွေကလည်းပျောက်ဆုံးရဟတ်ရင်ကိုပူးပေါင်းရှာဖွေနေတယ်လို့နောင်မွန်းမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်နိုင်ဦးကပြောပါတယ်။ပျောက်ဆုံးနေတဲ့ရဟတ်ရင်နဲ့ပတ်သက်ပြီးနောင်မွန်းမြို့နယ်ကော်လဲရွာကနောက်ဆုံးရတဲ့သတင်းကိုတော့ဦးအောင်နိုင်ဦးကအခုလိုပြောပါတယ်။
နောက်ဆုံးပြောကြားခဲ့ရတော့သူတို့ကော်လဲဘက်ကအဲ့တုန်းကမြင်တဲ့ကြီးရအောင်ချွေးမှုကိုတင်ပြချက်ပေါ့အတန်းနဲ့ဘက်ကိုအောက်ဆက်ဖို့ကြိုးစားတဲ့အခါမှာဟိုဘက်ကတိမ်ထူလို့လားမသိဘူးလေပြန်ပြီးတော့ဝိုက်လာတော့ဝိုက်လာပြီးဒီလေခရင်ကြီးရဲ့လမ်းကြောင်းအတိုင်းဟိုဘက်ကဟိုခေါင်းလန်ဖူးအေရီယာဘက်ကပေါ့အဲ့ဘက်ကပြန်သွားတယ်ပေါ့ပြန်လာနဲ့ခက်မြင့်မြင့်တယ်လို့ပြောတယ်အဲ့လိုမျိုးတရင်ကတရင်တော့ရလိုက်တယ်တရင်ကလည်းဖြန့်ထားတယ်လိုက်တယ်စုံလန်းတယ်ကျွန်တော်စိတ်ပူလာတော့ကျွန်တော်တို့လူနေအင်ဂျင်နဲ့ဒီအနံဝေးတဲ့ဒီမှာတော်ရည်ကြည့်ပဲဟိုတော်ရည်အဲ့နေရာတွေမှာဆိုရင်တော့ကျွန်တော်တို့အနေနဲ့တိဖို့အနေငယ်ခက်ပါတယ်တို့တော့ဒူသားကြည့်နေပါတယ်ခင်ဗ
ျဒီသတင်းနဲ့ပတ်သက်ပြီးတရားအတည်ပြုချက်တော့မရသေးပါဘူးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာလဲရှာဖွေနေဆဲဖြစ်ကြောင်းသာပြောဆိုပါတယ်တက္ကသိုလ်ခြေလင်းနဲ့တောင်တဲ့အသင်းတဘာဝခေါ်တန်ဖောင်ဒေးရှင်းကကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့နှစ်ဦးဟာဩဂုတ်လ31ရက်နေ့ကခါခါဘိုရာစီတောင်ကိုအောင်မြင်မြင်တယောက်ကြောင်စကားပြောဆက်ကနေသတင်းပေးဖို့ပြီးတဲ့နောက်အဆက်အသွယ်ပြတ်ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းကိုစတင်ပါလ10ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်29ရက်နေ့မှာရဟတ်ရင်တစ်စင်းနဲ့အတူလူ3ယောက်ထပ်မံပျောက်ဆုံးခဲ့တာဖြစ်ပါတယ်။